ခဲ့ပါခုလိုမျိုးဦးကင်ကန်နေရာအနေနဲ့ကျမတို့ရှိကိုလာပြီးတော့ပေါ့နော်ဟိုတွေ့ဆုံမိန့်မှန်ပြည့်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျွန်တော်လည်းကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါဒီဦးကင်ကန်မြန်မာတို့ပါဝင်တဲ့ဒီဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့နော်ဒီ2015ရွေးကောက်ပွဲမှာပါဝင်မှုအတွက်ဘာတွေပြင်ဆင်ထားပြီးပါလဲရှင
်ကျွန်တော်တို့ကတော့ဒီလက်ရှိအနေထားမှာတော့ဒီရက်ကြီးတွေစိုက်ဘတ်တင်ပြီးတော့ယုံကြည်ဖွင့်နေပါတယ်အဲ့ဒီတော့ပြင်ဆင်ထားပါတယ
်ဟုတ်ကဲ့ပါအဲ့တော့ရွေးကောက်ပွဲကော်မရှင်မှာရောမှတ်ပုံတင်ပြီးပါပြီလားရှင
်ပါတီကမှတ်ပုံတင်ပြီးတာဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကဘယ်နေ့ပဲဆိုတော့တည်ချက်တော့မထုတ်သေးဘူးနေဥပဒေနဲ့ဥပဒေနဲ့နေဥပဒေတော့ထုတ်ပြီလေ
ဟုတ်ကဲ့ပါ
ဒါပေမဲ့ရက်တော့တည်ချက်မလာသေးဘူးအဲ့ဒါတကူပါပဲ
ဟုတ်ကဲ့ပါအဲ့တော့ပါတီဝင်အင်အားရောဘယ်လောက်ရှိပါလဲရှင်ပါ
တီဝင်အားတော့ကျွန်တော်တို့အခုထိတော့ဒီရန်ကုန်ကလေးတမူတီရင်တွန်ဆောင်ချီခါအထိပေါ့နော်အတော့လောက်ကြော်ပါတယ
်ဟုတ်ကဲ့ပါ
ဒါပေမဲ့နောက်ထပ်ကျွန်တော်တို့ပါတီဝင်တွေတိတ်ဟို form တွေမပေးတော့ဘူးဘာလဲဆိုတော့တချို့ပါတီဝင်တိုင်းလည်းမဲပေးတာမဟုတ်ဘူးလေ
ဟုတ်ကဲ့ပါ
တချို့ပါတီဝင်လည်းမဲပေးနေတယ်ဆိုတော့အလုပ်တစ်ခုပိုနေတယ်ဆိုတော့ဒီအိမ်ပဲထားလိုက်တယ်ကျွန်တော်တတောင်းတော့တတောင်းခွဲလောက်တော့ရှိပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့အဲ့တော့ကိုယ်စလေလောင်းဥည်ရောဘယ်လောက်လောက်သတ်မှတ်ထားပါလဲ
ကျွန်တော်တို့ကဒီတီရင်တွန်းဆောင်ချီခါပေါ်မယ်ဆိုရင်6ယောက်လောက်ဒီပြီးနေစင်ပါနော်ကလေးတမိုးပါပါမယ်ဆိုတော့အလုံးပေါင်းအယောက်20လောက်ရှိနေပါတယ်။ဟိုပြီးနေတိုင်းနဲ့အမျိုးသားပြီးသူလို့တော့ပေါင်းမယ်နော်။အယောက်20လောက်ရှိနေပါတယ
်။ဟုတ်ကဲ့ပါ။ကျမတို့အတွေ့အကြုံပေါ့နော်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွေ့အကြုံတွေရဆလို့ရှိရင်ဒီတိုင်းရင်းသားဒေသတွေမှာဒီတိုင်းရင်းသားပါတီတွေပေါ့နော်။ဒီဒေသခံဟိုလူမျိုးအချင်းချင်းပေါ့တိုင်းရင်းသားအချင်းချင်းအားပေးထောက်ခံကြတာရှိပါတယ်။အဲ့တော့ဒီအောင်နိုင်ရေးအတွက်ကောအလားအလာဘယ်လောက်လောက်ရှိပါလဲရှင်
။ကျွန်တော်တို့ကတော့ဒီလိုလေရွေးကောက်ပွဲကိစ္စကတော့ကျွန်တော်တို့ကမဖြစ်မနေကြုံအောင်မတိုက်တခုပါပဲဒါပေမဲ့ဝင်မှုတော့ပြင်ဆင်ထားတယ်တကယ်တမ်းဝင်မဝင်ဘူးဆိုတာကျွန်တော်တို့တခုထဲနဲ့ပါတီတခုထဲနဲ့လည်းဆုံးဖြတ်လို့မရပါဘူးကျွန်တော်တို့ပိုးပေါင်းပါဝင်နေတဲ့ UN တွေဆိုတဲ့ Alliance အဖွဲ့ရဲ့ဆုံးဖြတ်ချက်ပေါ်မှာလည်းကျွန်တော်တို့ဆက်လက်တော့အစီအစဉ်ရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီတိုင်းရင်းသားတွေကိုဒီလိုဒီနေတွေမှာပေါ့နော်ကိုဒေတာမှာတောပြီးတော့စီယုံရေးစစ်မယ်ဆိုလို့ရှိရင်ဟိုဘလို့ဥစ္စာပေါ့နော်မဟာဗျူဟာတွေချမှတ်ထားပါလေအခက်အခဲတွေနဲ့ရင်ဆိုင်ရနိုင်ပါလား
အခက်အခဲတော့ဒီအစိုးရဘက်နဲ့ပတ်သက်ပြီးတော့ကော်မရှင်မှာစာတင်လာလို့ပါတော့ဒီခက်ခဲမှုတော့တခုရှိတယ်လေအဲ့ဒါကကျန်တာတော့မအောင်ရှိပါဘူ
းဟုတ်ကဲ့ပါအခုအဲ့တော့ဒီတိုင်းရင်းသားကိုတိုင်းရင်းသားလူမျိုးတွေအကြားမှာရောဒီနိုင်ငံရေးအသိအမြင်ပေါ့နော်အသိပညာတွေဘာတွေကြီးကြီးပြန့်ပြန့်စီယုံနိုင်ပါပြီလားရှင
်ကျွန်တော်တို့ကတော့ဒီဆက်သွယ်ရေးခက်ခဲတဲ့အတွက်ကြောင့်တော့အားလုံးတော့မဟုတ်ဘူးဒါပေမဲ့တော်တော်များများလူငယ်တွေပေါ့ကျွန်တော်တို့ကိုမျိုးသားပါတီနဲ့ပါဖြစ်လို့ရပ်တည်တယ်လဲဆိုတဲ့အဓိကတာရှင်းပြပါတယ်ပြီးတော့မြန်မာပြည်အနေထားကလက်လက်စီအနေထားကဖွဲ့စည်းပုံခိုင်ခိုင်မာမာကောင်းကောင်းလေးမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဖွဲ့စည်းပုံဖက်ဒရယ်ပြည်ထောင်စုဖြစ်ဖို့အဲ့ဒါရည်ဆွဲမှုကျွန်တော်တို့အဲ့ဒါစီရင်ရေးအဓိကပြောပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဖက်ဒရယ်ပြည်ထောင်စုမူနဲ့ပတ်သက်ပြီးတော့ဒီဇိုမီမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရပ်တည်ချက်သဘောထားလေးသိပါရစေ
အဲ့တော့ကျွန်တော်တို့ပါတီကလည်းကျွန်တော်တို့ဟို1988ကလေးကထုတ်ပြန်ထားတာရှိပါတယ်တစ်ကတော့ပြည်ထောင်စုနှစ်ရာဖွဲ့စည်းတဲ့နိုင်ငံတော်ဖြစ်ရမယ်လွတ်တော်နေရာထားရှိမယ်ပြီးရင်လွတ်တော်နေရာကအာဏာအထက်လွတ်တော်အောက်လွတ်တော်အာဏာတူရမယ်ပြီးရင်အထက်လွတ်တော်ကိုတူညီတဲ့လွတ်တော်ကိုယ်စားလှယ်ကြီးစီလက်ဖို့ပြီးရင်ဘ ਹੁ အစိုးရအာဏာကိုဆော့ချပြီးတော့ပြည်နယ်အစိုးရကိုအာဏာအများဆုံးပေးဖို့အဓိကဟို၄-၅ချက်လောက်ပဲထားပါတယ်
ဟုတ်ကဲ့ပါအခုလွှတ်တော်နဲ့ဆက်ဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်အခုမျိုးသားလွှတ်တော်မှာသူဆွေးနွေးနေတဲ့ဒီဟိုမျိုးဆောင်ဥပဒေလို့ခေါ်ကြတာပေါ့နော်အဲ့ဒီကတခုဖြစ်တဲ့ဒီဘာသာကုပြောင်းရင်းဆိုင်ရာဥပဒေချမ်းနဲ့ပတ်သက်ပြီးတော့ဇိုမီမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့သဘောထားရောဘယ်လိုရှိပါလဲရှင
်ကျွန်တော်တို့သဘောထားကတော့ဒီနေ့ရဆွေးနေကျွန်တော်တို့ကထုတ်ပြန်ထားတာရှိပါတယ်အချက်၄ချက်ပေါ့နော်တစ်ချက်ကတော့ဒီသူတို့ဆွေးနွေးရတော့ကိုယ်ကိုယ်မှုဆိုင်ရာဘာသာကုပြောင်းခြင်းတော့ပြောတယ်ဒါပေမဲ့အရင်တော့ကတော့မျိုးဆောင်ဥပဒေပေါ့နော်အဲ့ဒီမှာသူတို့ဆွေးနွေးနေတာဘာသာကိုပြောင်းခြင်းရယ်လက်ထပ်ထိမ်းမြှင့်ခြင်းရယ်လူကြီးထိန်းချုပ်မှုရယ်သုံးခုလာမသိပါနဲ့အားလုံးပါတာပေါ့နော်ဒါမှဒီထဲမှာတော့အဓိကမရေးပါဘူးဘာသာကြီးနဲ့ပတ်သက်ပြီးရေးပါတယ်ဘာသာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံမှာဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်တဲ့အတွက်ကြောင့်ဒီလိုကိုပြောင်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းမှုမလိုအပ်ဘူးလို့ကျွန်တော်တို့လက်ခံတယ်ဘာဖြစ်လို့လဲဆိုတော့1969တုန်းကအဆမ်ပလာဆိုရနေပြီးတော့ပြည်ထောင်စုဆိုရနေပြီးတော့ဗုဒ္ဓဘာသာနိုင်ငံတော်ဘာသာစုပြီးလုတ်လိုက်တော့အဲ့ဒီမှာ KIA ဆိုတာပေါ်လာပါတယ်ဒါကြောင့်မလုတ်တဲ့လုတ်ရတဲ့ခုလို့ကျွန်တော်မြင်တယ်ပြီးဒုတိယချက်အနေနဲ့လည်းဒီလက်ရှိမြန်မာပြည်အကြီးကလူဝင်ချက်ကဒီ
ဟုတ်ကဲ့ပါအဲ့တော့ဒီမြန်မာနိုင်ငံမှာပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေအရဟိုလွတ်လပ်စွာကိုယ်ခွင့်ရုပ်ရှင်ရေးအစိုးရပါပါတယ်အဲ့လိုရှိနေတဲ့အချိန်မှာပဲကျမတို့ပြီးခဲ့တဲ့အပတ်တုန်းကကြားခဲ့ရတာဗာလဲဆိုတော့ဒီချင်းပြည်နယ်မှာဖြစ်သွားတဲ့ဒီလက်ဝက်ကတိုင်ဟိုကိစ္စပေါ့နော်ဟိုဖယ်ခိုင်းတဲ့ကိစ္စဒါကတော့ဒီပြည်နယ်အစိုးရအနေနဲ့ကဒါသာသနိကညီမဟုတ
ဒီဘောကိုဆွားစီကိုကျွန်တော်အယုံကြည်မရှိတာတစ်ခုလည်းပါတာပေါ့ဒီတစ်ချက်ကဘာလဲဆိုတော့အခုတည်းမဟုတ်ဘူးလုံခဲတဲ့နေ့ပေါင်း
ပေါ်လစီလာဒါမှမဟုတ်လေလူတယောက်ချင်းရဲ့ဆုံးဖြတ်ပေါ်မှာလုပ်နေတလားဆိုတော့စဉ်းစားဆရာလေးဖြစ်တယ်လေပြီးတော့ဒီကျွန်တော်လေဝါကတိုင်ဆိုတော့ကျွန်တော်ခရစ်ယာန်ဘာသာဝင်များအနေနဲ့အမြဲတနူထားတဲ့အထင်မှတစ်ခုပဲလေဘာမှနောက်ဆက်လည်းမရှိပါဘူးတကယ်တမ်းဆိုရင်အဲ့ဒါတော်တော်လေးစဉ်းစားရခက်တယ်လေဟုတ်ကဲ့ပါအခုနောက်ပိုင်းမှာရောဒီလိုလက်ဝါကတိုင်နေပြီးစောက်ပြီးတော့အထိမ့်မှတ
ပိုင်ဆိုင်တဲ့နေမီကရန်ရှိတာတို့ဘာလို့ခွင့်ပြုအဲ့ဒါအကြောင်းပြတာပါပဲကျွန်တော်တို့ခံစားတာစဉ်းစဉ်းပြောမယ်ဆိုရင်တခြားသောဘာသာတွေကလည်းဒီလိုခွင့်ပြုချက်လုပ်တာမှမဟုတ်တာကိုယ်ကကျွန်တော်တို့ချင်းပြည်နယ်မှာနော်တချို့တောင်ပေါ်မှာစီဒီတဲနေတာပဲခွင့်ပြုချက်တောင်းတာလည်းမကြဘူးလေသူကသူတက်ကလုတ်သွားတာပဲလေအဲ့ဒါရင်းနဲ့တွက်ကြည့်မယ်ဆိုရင်ဒါကျွန်တော်တို့မငြိမ်မငြိမ်ရတဲ့ဘာသာရေး
ခွဲခြားဆက်ဆံတဲ့သဘောမျိုးတွေ့ရတာပေါ့နော်ဟုတ်ကဲ့ပါအခုခေတ်ဟိုတော့ကကြောက်ဥပါတယ်လို့ပေါ့လေမြန်မာဗုဒ္ဓဘာသာဖုန်ကြီးတွေကနေပြီးတော့တောင်တန်းသာသနာပြုဆိုပြီးတော့ဒီဟိုချင်းခရိယံဘာသာဝင်တွေကိုဟိုအတင်းအဓမ္မဟိုဗုဒ္ဓဘာသာတွေကိုကုပြောင်းခိုင်းတာတော့ရှိပါသေးလားရှင်ကြားဘူးလို့ပါအ
ဲ့တော့တော့မရှိဘူးတချို့ဗုဒ္ဓဘာသာဖြစ်သွားတဲ့လူတွေကပုံဝေတွေကတော့သူကျွန်တော်တို့ရိုးရာနဲ့ကိုးကွယ်တဲ့လူတွေများပါတယ်တကယ်ခရစ်စတန်အနေနဲ့ဗုဒ္ဓဘာသာဖြစ်သွားတာမရှိတော့ပါပဲ
ဟုတ်ကဲ့ပါတော့အခုဒီသာသနာပြုပုံကိုယ်တွေပေါ့နော်ဒီခရိယန်သာသနာပြုပုံကိုယ်တွေအနေနဲ့ရောဒီ data တွေမှာလှုပ်ရှားသွားလာပြီးတော့သာသနာပြုရတာအဆင်ပြေပါရဲ့လားရှင
်အဆင်ပြေတယ်ဒါပြင်မဲ့ကျွန်တော်တို့အတင်းတော်တဲ့ရနေ့ပတ်လည်အစည်းအဝေးလို့ဘာတိုင်းအစည်းအဝေးလုပ်တယ်ဆိုရင်ကျွန်တော်ကွန်ပျူတာတင်ရတယ်တခါလေကွန်ပျူတာကမကြလာတာဖြစ်တတ်တယ်လေအဲ့ဒါနှုံနေမှုတွေကျင့်ကြံမှုတွေဖြစ်လာတော့ခဏချင်းရှိနေတော့ပဲ
ဟုတ်ကဲ့ပါအဲ့တော့အဲ့ဒီဒီချင်းပြည်နယ်မှာပေါ့နော်တခြားဘာသာတွေဝင်နေရောနေပါလားဥပမာဆိုလို့ရှိရင်အစ္စလမ်ဘာသာဝင်နေပေါ့သူတို့ရောရှိပါလားရှင
်အစ္စလမ်တော့မရှိဘူးဗုဒ္ဓဘာသာကတော့ဒီကျွန်တော်တို့ဒီမတူပီမင်းဒကန်ပလက်ပိုင်းမှာတော့ရှိပါတယ်ဗုဒ္ဓဘာသာဝင်ဒါပေမဲ့ဟိုတိတ်အမေရကြီးတော့မဟုတ်ဘူးပြီးတော့တခြားမြို့နယ်မှာကျတော့ဒီနိုင်ငံတော်အနေဒီဝန်ထမ်းအစိုးရမှုထမ်းနေပြီးမှလာတဲ့ပုံကူတွေတော့ပဲရှိပါတယ်
အဲ့တော့အများစုကတော့ခရစ်ယာန်ဘာသာကိုပြောနေတဲ့လူတွေပဲပေါ့နော
်60နှစ်ကြာခိုင်လုံးတော့ခရစ်ယာန်ဖြစ်ပုံများမယ
်ဟုတ်ကဲ့ပ
ါကျန်တဲ့ဥစ္စာကြတော့နတ်ကူကြတာတို့ဒီဘာသာမရှိတာလည်းရှိရှိမှာပေါ့
ဟုတ်ကဲ့ပါအခုချင်းပြည်နယ်မှာဒီအကြမ်းပြင်းအဖြစ်ပေါ့နော်လူဦးရေဘယ်လောက်လောက်ရှိပါလဲရှင်ခံမှန်းကြည့်
ဟုတ်ဒီ census မှာ4သိန်းကျော်လောက်ရှိမယ်ထင်တယ်တို့
ဟုတ်ကဲ့
မှန်းကြည့်တာပေါ့အ
ဲ့တော့4သိန်းကျော်လောက်ရှိမယ်ဆိုတော့ဒီပြီးခဲ့တဲ့တကောင်စင်းကောက်ယူရေးမှာရောတို့ဒီချင်းတောင်ဆိုတာလည်းဟိုတနေရာနဲ့တနေရာတွားရတာခက်ခဲနေရှိပါတယ်တို့နှစ်နှစ်ဆက်ဆက်ကောကောက်နိုင်ခဲ့ပါရဲ့လားရှင
်ကောက်တော့ကောက်နေတယ်ဒါပေမဲ့တချို့ကျတော့တိကျမှန်ကန်တဲ့ဟိုစည်ရင်းတော့ရချင်မှလည်းရမယ်ဘာလဲဆိုတော့တခုတချို့ကဝင်စင်းပြီးမဲ့လက်ရှိတကောင်စင်းတိုင်းကောက်နေတာကို
ဟု
တ်ကောက်နေတော့တချို့ကလည်းကျွန်တော်ရှင်မှာစီးပွားခက်ခဲတော့ဒီပြပထွက်တာများတယ်လေအဲ့ဒီလူတွေပန်လဲပါသွားမှာပေါ့တဘောရရှိပါလေ
ဟုတ်ကဲ့ပ
ါပြီးတော့ဒီအခုလွတ်တော်မှာဆွေးနွေးတဲ့အထဲမှာလဲပါတယ်လေလူကြီးထိန်းချုပ်မှုဆိုတဲ့နေရာမှာကျွန်တော်တို့ခံစားတာတော့အခုလက်ရှိလူကြီးကကျွန်တော်မန်းလာတန်း60လောက်မန်းလာပေါ့တကယ်တမ်းတကုံစင်းမှာတန်း52တန်းလောက်ပဲရှိတာကိုဆိုတော့10တန်းလောက်ပျောက်နေတယ်အဲ့ဒါကိုကြည့်ရှင်အဖြစ်ကျွန်တော်ချင်းပြည်နယ်မှာလဲဥပမာကျွန်တော်တိတိမြုပ်နေမှာခုတုန်းကကိုတသိန်းနည်းနည်းရှိတယ်လေအခုကောက်လိုက်တော့10,000လောက်ပဲရှိတယ်တော်တော်ယော့တယ်လေဆိုတော့တကယ်တမ်းပြောမယ်ဆိုရင်လူကြီးထိန်းချုပ်ဖို့တဲ့ဒီယော့ကြနေတာကိုဘယ်လိုလုပ်မလဲဆိုတော့အဖြေရှာဖို့တောင်းလို့ရတယ်
ဟုတ်ကဲ့ပါအဲ့ ော့နိုင်ငံသားထွက်ပြီးတော့အလုံးလုံးနေတဲ့လူတွေလည်းပြန်ပြီးစီးရင်ောက်ဖို့လိုတာပေါ့နော်အဲသူတို့ပြောရတဲ့အထက်မှာတော့အဲ့ဒါတွေလည်းထည့်ပြီးတော့တွက်တယ်လို့ပြောပါတယ်ကျမတို့သတင်းစာရှင်းလင်းပွဲမှာကတော့လေ
ဟုတ်ကဲ့ကျွန်တော်ဆိုလိုတာဒီလိုလေဟုတ
်ကဲ့ပါ
ညော့နေတဲ့ကိစ္စဘာလဲအကြောင်းရင်းဆရာမကြည့်မယ်ဆိုကျွန်တော်နိုင်ငံရေးစနစ်ကြောင်းကျွန်တော်ဒီမှာစာဝင်နေချက်တယ်လို့ပြီးနေရတာထွက်ပြီးနေရတာတချို့လည်းလူခွင့်ရေးချိုးပေါင်းလို့ထွက်နေရတယ်ဆိုတော့အဲ့တော့ကိုမရော့အောင်ထိမ့်ဖို့ပဲလို့တိုးပွားတာထိမ့်တာတည်းမရော့အောင်ဘယ်လိုထိမ့်မလဲဆိုတော့ပို့ပြီးရေးကြည့်လိမ့်မယ်လို့ကျွန်တော်တော့ယူဆပါတယ
်ဟုတ်ကဲ့ပါအခုနိုင်ငံသားကိုထွက်နေကြရတယ်ဆိုတော့မြန်မာတိုင်းရင်းသားတွေအကုန်လုံးရဲ့အခက်ခဲရလဲမြန်မာနိုင်ငံမှာအလုတ်ကင်ခွင့်လန်းနေရှားပါလို့ထွက်ကြရတယ်ဆိုတော့ဒီအလုတ်ကင်ခွင့်လန်းနေဟိုချင်းပြည်နယ်မှာပေါ့နော်အလုတ်ကင်ခွင့်လန်းနေတိုးတက်လာအောင်ဆိုပြီးတော့ဟိုဘယ်လိုများစိတ်ကူးရှိပါလဲရှင်ဥမာပေါ့နော်ဒီချင်းပြည်နယ်မှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလုပ်ဖို့ဆိုလို့ရှိရင်ဘယ်လိုလုပ်ငန်းတွေကိုဦးစားပေးပြီးလုပ်လို့လုပ်ဖို့တင့်တယ်လို့ယူဆပါတယ်
အဓိကတော့ပြောဆင်းဆင်းပြောမယ်နိုင်ငံရေးစနစ်ကြောင်းပြောနိုင်ငံရေးစနစ်ကောင်းပြီဆိုရင်အမှကျွန်တော်တို့မြန်မာနေတဲ့ Federal ပြည်ထောင်စုမျိုးဖြစ်လာမယ်ဘုအစိုးရအာဏာစောချမယ်ပြည်နယ်တိုင်းနယ်အာဏာကိုမြန်မြန်ပေးမယ်ဆိုရင်သူ budget တော့လုတ်ပိုက်ကောင်ပြည်ဝပေးမယ်ဆိုရင်ဒီမှာလုတ်ကိုင်းလည်းများလာမယ်ပြီးတော့ budget လည်းမြန်ရင်ကျလာမယ်အခုကျွန်တော်တောက်ချ budget ကဘုအစိုးရရဲ့ thing ထုတ်ထားတာကိုဆိုတော့အဲ့ဒါလည်းပါတယ်အဓိကတော့ကျွန်တော်တို့ကတော့ဒီတောင်ရလုပ်ငန်းနဲ့ဟိုစိုက်ပျိုးတင်းတာလုပ်ပဲလုတ်ကိုင်းစားတောက်လုပ်ရတယ်အဲ့ဒီမှာတော့ဟိုနိုင်ငံတော်နေပြီးတော့ဤပညာတွေကျွန်တော်တို့ပို့ချပေးဖို့လိုတယ်ပြီးရင်ဥမာကျွန်တော်အဓိကစားတာဟိုဒီပြောင်းပေါ့နော်ပြောင်းဆိုရင်ဗာမျိုးစစ်ကဘာမှာတုံးနေတယ်လဲစတရားဖြစ်ပေါ့နော်အဲ့ဒါကြီးလုတ်ပေးနေတော့အများကြီးတော့အလုပ်ရှိလိမ့်မယ်ထင်တယ
်ဟုတ်ကဲ့ပါအဲ့တော့အခုကျမတို့ကြားနေရတာတော့ခုချင်းတောင်ကိုနိုင်ငံသားခီးတဲ့လေသွားခွင့်ရပြီဆိုတော့အခုတလောသွားပြီးလေးလာနေကြပါတယ်ကြားပါတယ်နောက်ဆိုလို့ရှိရင်လေခီးသွားလုပ်ငန်းတွေလည်းတိုးတက်လာလိမ့်မယ်လို့ညွှန်လင်းရတာပါပဲရှင
်ဟုတ်ပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့ပါအခုလိုစိတ်ရှိလက်ရှိလာပြီးတော့ကျမတို့ဖြည့်ချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်